အခုလိုနေပြီးတော့မှအပြစ်ခတ်ရစဲရေးဆွေးနွေးညှိနှိုင်းနေပြီမဲ့ကချင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာဟာတော့အကျိုးစီးပွားဆိုင်ရာပြဿနာတွေကြောင့်ဖြစ်တယ်လို့ကချင်ဒေသခံတွေတာဝန်ရှိသူတွေကပါယူဆနေကြပါတယ်။နန်လဖိုင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုင်းကလုံးအပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေနေပြီးတော့မှကျင်းပနေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်ခြေမှာအခုလိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာပဲအချက်မှာတော့ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်နေရဟာအစိုးရရဲ့သဘောထားနဲ့စစ်တပ်ရဲ့သဘောထား ကွာဟချက်ဖြစ်တယ်လို့ဦးတောင်ခါသူ့အမြင်ပြောပါတယ
်။စစ်တပ်ရဲ့ interest နဲ့ government ရဲ့ interest ကမတူဘူးလို့ကျွန်တော်တို့အဲ့လိုမြင်တာပါနော်။နိုင်ငံရဲ့မျက်နှာစာရှေ့မှာပြည်တွင်းမျက်နှာစာမှာအစိုးရပိုင်းဆိုင်ရာလှုပ်ရှားမှုကငြိမ်းချမ်းရေးလို့ပြောပေမဲ့စစ်တပ်ရဲ့လှုပ်ရှားမှုကငြိမ်းချမ်းရေးကိုလုံးဝအုပ်တုံဖြည့်ဆည်းနေတဲ့နန်းကျောင်းဘက်ကနေပြန်သွားနေတယ်လို့အဲ့လိုမြင်ရတာပေါ့ဆိုတော့ပြောမယ်ဆိုလို့ရှင် black and white ဒီနန်းကျောင်းတို့ခုကနေသွားနေတယ်လို့အဲ့လိုသုံးသပ်လို့ရပါတယ်အခုချိန်မှာကျွန်တော်တို့ NCA ဆင်းနေနေပေမဲ့အောက်ခြေစစ်တပ်ရဲ့လှုပ်ရှားမှုတွေတအားများနေတော့အနည်းအားလိုလိုပြစ်ခတ်တိုက်ခိုက်မှုတွေကရှိနေပါတယ
်။နိုင်ငံတကာမှာလည်းအခုလိုအပြစ်ခတ်ရစဲရေးတွေမလုပ်ခင်မှာနည်းမြေစီးသမတ်မှုတွေအတွက်တိုက်ပွဲတွေကျင်းထန်လေးရှိရလို့ပြည်ပခလိလာရေးသမားတွေကတုံ့တက်ကြပါတယ်။ဒါပေမဲ့လည်းအခုကချင်ကိစ္စဟာစီးပွားရေးအကျိုးအမြတ်နဲ့နွယ်နိုင်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကမခွန်ကြာပြောပါတယ်။
တိုက်ခိုက်ပြီးတော့မှနေရာယူတဲ့နေရာတွေကိုကြည့်မယ်ဆိုရင်စီးပွားရေးရတော့၎င်း၊တယံဇာတအရတော့၎င်း၊ဒါမှမဟုတ်လို့ရှိရင်နိုင်ငံသားရင်းမြှုပ်နှံမှုနဲ့အရတော့၎င်း၊ဒါရဲ့ပတ်သက်နေတဲ့နေရာတွေဖြေတာကိုတွေ့ရပါလိမ့်ရှက်။ဥပမာဆိုလို့ရှိရင်ဖက်ကန်ဒေတာမှာကားမိုင်းဒေတာမှာတိုက်ပွဲတွေဆက်ဖြစ်နေတယ်။အဲ့ဒီနေရာဟာတောက်ဆိတ်အများဆုံးရှိတဲ့နေရာဖြစ်နေတဲ့။တောက်ဆိတ်ဟာမြမတ်တမတော်ရဲ့အမြင့်မားဆုံးဝင်ငွေကိုပေးတဲ့ကန္တလည်းဖြစ်နေတာကိုကျမတို့တွေ့ရတယ်ရှက်။အဲ့တော့ဒီလိုဖက်ကန်နေရာမျိုးကိုနေမည်ဆိုမအောင်ဒီခက်တိုက်ခိုက်မှုတိုက်ရက်သေးခင်မှာအများဆုံးနေရာယူဖို့စူးစမ်းတာကိုကျမတို့တွေ့ရပါတယ်။နောက်တစ်ခုကတော့ဒီဆွန်ဘရာဘုံဒေတာလိုမျိုးပေါ့။အဲ့ဒီနေရာကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီမလိခမြစ်ပေါ်မှာရေကာတာဆောက်လုပ်ဖို့ပေါ့။ဒီရေအားလျက်စစ်အတွက်ရေကာတာဆောက်လုပ်ဖို့အစီအစဉ်ကိုကျမတို့မြေပုံထဲမှာနေရပါတယ်။အဲ့တော့ဒီနေရာတွေဟာလည်းပဲဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအတွက်အရေးကြီးတဲ့နေရာဖြစ်နေတယ်။နောက်တစ်ခုကတော့အိန္ဒိယနေစကနေပြီးတော့မှဘူတာဟိုအထိဒီလမ်းဖောက်မယ်ဘူတာဟိုကနေလည်းပဲတရုတ်အထိလမ်းဖောက်မယ်ဆိုတော့အစီအစဉ်ရှိတောင်းလဲသိရပါတယ်အဲ့ဒီအစီအစဉ်တွေရှိမယ်ရှိတဲ့အခါမှာဒီနေရာတွေကိုနေမည်ဆိုးမို့ဖို့အတွက်မြမတ်တမတော်ကတူတင်ပြီးစူးစမ်းထားတာလို့လည်းကျမတို့ခန့်မှန်းလို့ရပါတယ်ရှက
်ဒါအပြင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကြောင့်မို့လို့နှစ်ဖက်အပြန်အလှန်ယုံကြည်မှုတိဆောက်ရေးကိုထိခိုက်နိုင်စေတယ်လို့မခွန်ကြားယူဆပါတယ
်။လုံခဲတဲ့တပတ်တုန်းကစာရလေးတောက်တာစနေလုံးရဲ့တမမိစင်နာဖို့မှတင်တန်းလုပ်နေပါတယ်။အဲ့ဒီနေရာမှာဘူကောင်ညိုးမိုးညို့ညို့နယ်ကဒီတင်လန်းသားတွေလည်းပါဝင်ပါတယ်။သူတို့တွေကျမတို့ရဲ့တင်လန်းမှာရောက်နေတဲ့အချိန်မှာမိုးညို့ညို့နယ်သူတို့ရဲ့ကြေးရွာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုလည်းသိရပါတယ်ပေါ့။ထုံကြီးသူဆိုတနင်္လာနေ့တုန်းကလည်းကျမတို့ဒီလိုဘိုတယ်ဟိုတယ်မှာတိုင်းနာလက်ထက်ကိုင်ဖွဲ့စည်းများရဲ့တောင်းဆောင်ဒီများအတွက်ဆူတောင်းပေးတဲ့အခမ်းအနားလုပ်ပါတယ်။အဲ့ဒီအချိန်မှာပဲဒီမန်စီမြို့နယ်မှာ AIA ရဲ့ဒီတိုင်းရင်းတရင်ဒီ post တစ်ခုကိုမြမတက်မတော်ကနေမော်တာနဲ့လီပြစ်လိုက်ပါတယ်ဆိုရဟဒီကထက်နေပါတယ်။ဒါကတကယ်ပဲဆွေးနွေးပိုက်တဲ့ဂျင်းစီနေတဲ့တောင်းဆောင်တွေအပေါ်မှာအများကြီးစိတ်ဓာတ်ကြီးရအရတော်၎င်းဒီလက်တွေ့ဘဝကြီးရမှာတော်၎င်းအင်းဒါမှဆုံးဖြတ်ချက်ချတဲ့အခါမှာတွေ့ဝေမှုတွေဖြစ်ပွားစေတာကိုတွေ့ရပါတယ်ရှင့
် KIA နဲ့မြမအစိုးရကြားမှာ1994တုန်းကပြစ်ခတ်ရစဲရေးသဘောတူညီမှုတွေရှိခဲ့ပြီးတော့နေကြားဆောင်တက်ခွဲတဲ့ကိစ္စမှာပြိပခါတွေဖြစ်ပြီးတင်းမာမှုတွေရှိခဲ့ရပါပြီးခဲ့တဲ့2017ကပြန်လည်စတင်ခဲ့တဲ့ကချင်ပြည်နယ်စစ်ပွဲဟာအခုဆိုရင်6နှစ်မြောက်ဖြစ်ပါပြီအခုလို့နေပြည်တော်မှာကျင်းပခဲ့တဲ့တိုင်းကံလုံးအတိုင်းအတာပြည်ရဲ့စာချုပ်ညှိနှိုင်းနေတဲ့ပွဲမှာတော့ကချင်ဘက်က KIO ဒူးဥက္ကဋ္ဌဦးအွန်ပန်လာဦးဆောင်တဲ့တိုင်းနာထိပ်တီးကောင်းဆောင်တွေလည်းတက်ရောက်တာဖြစ်ပါတယ်